လဘရောင်းတောင်ကျင်းဤစီမံကိန်းကိုဖျက်သိမ်းဖို့ဆန္ဒပြတောင်းဆိုနေတဲ့တပိတ်စကန်တွေကိုဒေသခံတွေကရုတ်သိမ်းလိုက်ကြပါပြီ။ကျင်းဤစီမံကိန်းစုံစမ်းစစ်ဆေးရေးကော်မရှင်ရဲ့အစီရင်ခံစာထွက်လာပြီးသတင်းတစ်ပတ်နီးပါးအကြာမှာတပိတ်စကန်တွေကိုရုတ်သိမ်းလိုက်တာလည်းဖြစ်ပါတယ်။ဒေသခံတွေအနေနဲ့သူတို့ရဲ့လေယာတွေကိုပြန်လူကျင်ကြပြီးသက်ဆိုင်ရာကုမ္ပဏီတွေအနေနဲ့ကော်မရှင်ရဲ့အကြံပြုချက်တွေအတိုင်းအကောင့်ထဲပို့မှုရှိမရှိဆိုတာကိုစောင့်ကြည့်သွားမယ်လို့ဆိုပါတယ်။အပြည့်အစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ကိုကျော်ကျော်သိန်းကပြောပြပါမယ်ရှင်။
ဒေါ်ဆန်းစုကြည်ဥက္ကဋ္ဌဖြစ်ဦးဆောင်တဲ့လေဘရောင်းတောင်ဂျင်းနီစီမံကိန်းစုံစမ်းစစ်ဆေးရေးကော်မရှင်ရဲ့မတ်လ17ရက်နေ့စွဲနဲ့အစီရင်ခံစာကိုမတ်လ12ရက်နေ့ထုတ်သတင်းစာတွေမှာဖော်ပြခဲ့ပြီးတဲ့နောက်မတ်လ16ရက်စနေနေ့မှာလေဘရောင်းတောင်ဂျင်းနီစီမံကိန်းပတ်ဝန်းကျင်တဝိုက်ကတုံ၊လေးခွန်တောင်နဲ့အင်ဂျင်တောင်တပိတ်စခန်းတွေကိုရုတ်သိမ်းလိုက်ကြတာဖြစ်ပါတယ်။တပိတ်စခန်းတွေကိုရုတ်သိမ်းခဲ့တဲ့အချိန်နီးနဲ့ပတ်သက်ပြီးဒေသခံတွေကိုကူညီဆောက်ရှောက်ပေးနေတဲ့ဆရာတော်ဦးစန္ဒာတီရီကအခုလိုရှင်းလင်းမိန့်ကြားခဲ့ပါတယ်
။မနေ့ကဒီနေ့ပိုင်းတော့မှာလေသုံးရတပိတ်စခန်းကဒါအရင်ဆက်နေပြီးတော့အဖြစ်သိပြီးတော့ဒီနေနေတော်ရဲ့ဒေခွန်တော်ရဲ့ဒါစခန်းတရားတော့ညနေပိုင်းမှာယူရမှာပဲအဲဒီတိုင်းကဒီလူလေးတွေကဖျောင်းနိုင်ကိုစီသုံးနှစ်ခိုင်ပြီးတော့ဒါအင်းနေတော်ဘရားမှာပူတော်ပြီးတော့ဒါမိမိတို့ဒေသခံတွေကဒါအောင်ဝဲခံပြီးတော့ဒါမိမိရဲ့ကြီးရမှာပဲဒီစီစီပြန်လာခဲ့တာလေပေါ့
တပိစကန်ဖွင့်ထားတဲ့နေရာတွေအပါအဝင်လေဘရောင်းတောင်တချို့ဒေသတွေမှာပုံမှန်144ညမထွက်ရအမိန့်ထုတ်ပြန်ထားဆဲဖြစ်တာကြောင့်တာဝန်ရှိသူတွေဘက်ကလည်းအဲ့ဒီအမိန့်ကိုရုတ်သိမ်းပေးဖို့ဒေသခံတွေကလူလာကြပါတယ်။ဒါပေမဲ့လည်းဒီအမိန့်ကိုတတက်နှစ်လတိုးပြီးထုတ်ပြန်ထားတာကြောင့်လောလောဆယ်တော့မရုတ်သိမ်းသေးဘူးလို့ဆရာတော်ဦးစန္ဒာတီရီကမိန့်ပါတယ်။မြင့်တက်လာတဲ့ပဋိပက္ခအရှိန်ဟုန်တွေကိုရှင်းချဖို့ထိတ်တိုက်တွေးဆတာကိုရှောင်လွှဲဖို့လို့အပြင်ဖြစ်ပေါ်လာတဲ့အခြေအနေတွေအရလေဘရောင်းတောင်ကျင်းနီစီမံကိန်းဖျက်သိမ်းရေးတောင်းဆိုမှုကိုတခြားနည်းလမ်းတွေနဲ့ဆက်ပြီးဆောင်ရွက်သွားနိုင်ရေးအတွက်တပိတ်စခန်းတွေကိုရုတ်သိမ်းလိုက်တာဖြစ်တယ်လို့လေဘရောင်းတောင်ပြည်သူ့အကျိုးစီးပွားကာကွယ်ဆောင်ရှောက်ရေးကော်မတီရဲ့သတင်းနဲ့ပြန်ကြားရေးကော်မတီကမတ်လ16ရက်နေ့စွဲနဲ့ထုတ်ပြန်ကြမှာဖော်ပြထားပါတယ်။ဆန္ဒပြဒေသခံတွေအနေနဲ့ကော်မရှင်အစီရင်ခံစာမှာပါရှိတဲ့အကြံပြုချက်တွေအတိုင်းသက်ဆိုင်ရာကုမ္ပဏီတွေကလိုက်နာအကောင့်ထည့်ဖော်ဖို့လိုလားတယ်လို့ဦးစန္ဒာတီရီကမိန့်ပါတယ
်။ညနေပြတဲ့ကတော့ဒါဒီဒေသခံတောင်းတလေသမားတွေကတော်တော်များများကတော့မိမိရဲ့မိမိပိုင်းဘဝလည်းနေတယ်ဘဝရှားနေတယ်ဘဝရဲရနေတယ်ဘဝပြန်လည်ပြီးတော့လောက်ကိုင်းရယူခြင်းနဲ့လောက်ကိုင်းစားတော့ခြင်းနဲ့အတော့ကဒီဒီမိုင်းကိန်းအေရိယာတကယ်ဇူရမဲ့အေရိယာနေရာဝယ်သိနေပြီးတော့ဆက်နဲ့ဒါမလို့တဲ့ဒါပြည်သူတွေလည်းဆက်လက်ပြီးတော့လောက်ကိုင်းလုပ်ရမယ့်နေရာတွေကိုပြန်ရမယ်ဆိုတော့ညနေပြတဲ့လည်းဒါဒီအစီအစဉ်ခံစားမှာတွေ့ရတယ်ပေါ့။နောက်ပြီးကျတော့ဒီကျွန်တော်ကဂျင်းနီစီမံကိန်းကြီးဒါဆက်လုပ်တဲ့ဆိုတဲ့နေရာမှာတော့မှနိုင်ငံတကာရဲ့ကြံစည်ချက်တွေနဲ့ဒါဆောင်ရွက်နေတဲ့ဒီပညာတွေအသုံးပြုပြီးတော့ဒါစနစ်ကျဆောင်ရွက်ခြင်းရှိမရှိလဲဒါဆောင်ရွက်ခြင်းမရှိလို့ရှင်ဒီစီမံကိန်းရလည်းဖျက်သိမ်းရမယ့်အနေအထားကြီးရှိပါတယ
်။ကော်မရှင်ရဲ့အစီအစဉ်ခံစားမှာဖော်ပြထားတဲ့တွေးရှိချက်တွေပေါ်အားရကျဉ်းတဲ့လို့ဆိုပြီးမြန်မာနိုင်ငံရှိနေများကွန်ရက်ကလည်းမတ်လ16ရက်နေ့မှာကြိုးဆိုခဲ့ပါတယ်။ရမယ့်အကျိုးကျေးဇူးနဲ့ပေးရတဲ့တန်ဖိုးမျှတမှုမရှိတဲ့အတွက်ကျင်းနီစီမံကိန်းကိုဆက်လုပ်ဖို့မသင့်ဘူးလို့မြန်မာနိုင်ငံရှိနေများကွန်ရက်ကဦးလထွန်းကပြောပါတယ
်စီမံကိန်းမှာကျွန်တော်တို့ရှိရဲ့အချက်တွေကပြောမယ်ဆိုလို့ရှိရင်လောကကြီးကျွန်တော်တို့ဟိုသဘောပေါက်ဝင်နေတဲ့စီစီမှုတွေဆိုတော့ environmental and social impact assessment အနေနဲ့ကြည့်မယ်ဆိုလို့ရှိရင်လေအော်တော်ကြီးကိုသူဟောတည်ရတယ်ဆိုတော့တရှိချက်ပေါ်မှာမူကြီးရဲ့အတွက်ကျွန်တော်တို့နေနေရတော့စီမံကိန်းကိုကျွန်တော်တို့ဆက်ပြီးလုပ်ဖို့ဆိုတာကတော့ကျွန်တော်တို့လည်းသဘောမတူပါဘူး
။ကျင်းနီစီမံကိန်းကိုဖျက်သိမ်းဖို့အတွက်စနပြတောင်းဆိုခဲ့သူတွေကိုလူညုံရင်တပ်ဖွဲ့တွေကအင်အားသုံးနေနှင်းခဲ့တာကြောင့်အပြင်းထန်ထိခိုက်ဒဏ်ရာရတာတွေဖြစ်ခဲ့ပြီးတဲ့နောက်လက်ဘရောင်းအရေးဟာပိုးပြီးတင်းတင်းမာမာဖြစ်ခဲ့တာပါ။အဲဒီနောက်မှာသမရဦးသိန်းစိန်ကစုံစမ်းစစ်ဆေးရေးကော်မရှင်ကိုဖွဲ့စည်းပြီးဒေါ်ဆန်းစုကြည်ကိုယ်တိုင်ဥက္ကဋ္ဌဖြစ်တာဝန်ယူဆောင်ရွက်ခဲ့တာပါကော်မရှင်ရဲ့အပြီးသက်အစီရင်ခံစာထွက်လာပြီးတဲ့နောက်ပိုင်းလေဘရောင်းဒေသစီဒေါ်ဆန်းစုကြည်ကိုယ်တိုင်တွားရောက်ပြီးတော့ဒေသခံတွေနဲ့တွေ့ဆုံပြောဆိုတာတွေလုပ်ခဲ့ပါတယ်ဒေါ်ဆန်းစုကြည်ရဲ့အဲ့ဒီခီးစဉ်တွင်ပြောဆိုဖြစ်ပျက်ခဲ့တာတွေအပါအဝင်အစီရင်ခံစာပါအချက်တချို့အပေါ်သဘောထားကွဲလွဲကြတာတွေကြောင့်လေဘရောင်းအရေးဟာပြည်တွင်းပြည်ပကမြန်မာအရေးစိတ်ဝင်စားသူတွေကြားမှာဒီရဲ့ပိုင်းတွေအတွင်းအဓိကဝေဖန်ပြောဆိုဆွေးနွေးတဲ့အကြောင်းအရာတစ်ခုဖြစ်နေပါတယ်ခင်ဗျာ။